တရုတ်ကဝေပြေးလမ်းမြေပြေမှုကြောင့်တည်ဆုံးသူ40နီးပါးရှိလာပြီလို့တရုတ်ဆွေရသတင်းကပြောလိုက်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းမှာဝေပြေးအမြန်လမ်းပြိုကျပျက်စီးသွားတာကြောင့်တည်ဆုံးနေသူရေတက်ဟာ36ယောက်ရှိသွားပြီလို့တရုတ်ဆွေရပိုင်းမီဒီယာကဒီနေ့မေလ2ရက်နေ့မှာပြောလိုက်တာပါ။ကွမ်တောင်ပြည်နယ်ကမီဇူးမြို့နယ်ဒါဘူးခရိုင်ကဝေပြေးလမ်းပိုင်းတစ်ခုရုတ်တရက်ပြိုကျသွားတာကြောင့်နောက်ထပ်လူ30ထဲမှနေတည်ဆုံးလေတရားရသွားခဲ့ပေမဲ့စွန့်ရတဲ့အခြေအနေတော့မရှိဘူးလို့ဆင်ဝါသတင်းမှာဖော်ပြခဲ့ပါတယ်။အခုလိုအမြန်လမ်းမြေပြိုတာကြောင့်ကား23စီးလဲအောက်ကိုပြုတ်ချသွားခဲ့တယ်လို့ဆင်ဝါသတင်းမှာဆက်ပြောပါတယ်။ဒီဒေသမှာမိုးအဆက်မပြတ်အကြီးကျယ်ရွာသွန်းနေပြီးရာသီဥတုဆိုးရတာကြောင့်အခုလိုလမ်းပြိုကျသွားတာဖြစ်တယ်လို့တရုတ်ဆိုရပိုင်းမီဒီယာကလည်းပြောပါတယ်။တရုတ်နိုင်ငံတောင်ပိုင်းခွန်တောင်ပြည်နယ်ဟာပြီးခဲ့တဲ့သတင်းပတ်တွေတွင်မိုးသီးကျွေတာတွေစတင်တင်လာအောင်ဖြစ်ခဲ့တယ်လို့ပြောပါတယ်ခင်ဗျ။